ါခင်ဗျာ
အမေရိကန်ပြည်အောင်စုမှာတက်လာတဲ့အိုဘားမားအစိုးရကမြန်မာနိုင်ငံနဲ့ပတ်သက်လို့အရင်ကရှိခဲ့တဲ့နိုင်ငံသားရေးမူဝါဒကိုပြန်လည်သုံးသပ်နေတယ်လို့ပြောလိုက်တဲ့အချိန်မှာပဲထိုင်းနိုင်ငံမှာဇူလိုင်လကကျင်းပခဲ့တဲ့အာဆီယံနဲ့အာရှဒေသဆိုင်ရာညီလာခံ ARF မှာအာဆီယံနဲ့ပြန်ပြီးပူးပေါင်းဆောင်ရွက်မယ့်အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးမစ်ဟီလာရီကလင်တန်ကပြောခဲ့ပါတယ်ဒီနေရာမှာထူးခြားတဲ့လှုပ်ဆောင်ချက်တစ်ခုက TAC လို့လူသိများတဲ့အာဆီယံထူထောင်စဉ်ကချုပ်ဆိုခဲ့တဲ့ချစ်ကြည်နဲ့ငြိမ်းချမ်းစွာပူးပေါင်းဆောင်ရွက်ရေးစာချုပ် Treaty of Amity and Cooperation ကိုအမေရိကန်ပြည်အောင်စုနဲ့ဥရောပသမဂ္ဂတို့ကလက်မှတ်ရေးထိုးလိုက်တဲ့အချက်ဖြစ်ပါတယ်။တစ်ချိန်တည်းမှာလည်းအာဆီယံအဖွဲ့ကြီးကမြန်မာနိုင်ငံနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ကိုလွှတ်ပေးရင်းနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမြန်မြန်ဆန်ဆန်လှုပ်ဆောင်ပေးဖို့မြန်မာအစိုးရခေါင်းဆောင်တွေကိုတရားဝင်တောင်းဆိုနိုင်ရေးပို့ပြီးလှုပ်ဆောင်လာကြပါတယ်။အာဆီယံကမြန်မာနိုင်ငံပေါ်သဘောထားပြင်ဆင်လာတာနဲ့အမေရိကန်အစိုးရရဲ့အာဆီယံပေါ်ဆက်ဆံရေးတိုးမြှင့်လာမှုဟာမြန်မာစစ်စိုးရပေါ်ထားတဲ့အမေရိကန်မူဝါဒအသစ်မှာတနည်းတစ်ပုံပတ်သက်လာစရာရှိတယ်လို့မြန်မာရေးလေးလာသူအတူဖြစ်တဲ့သတင်းစာဆရာမစ္စတာကာဗီချောင်ကီတာဗန်ကထိုင်းနိုင်ငံလို့ The Nation သတင်းစာမှာပြီးခဲ့တဲ့ဩဂုတ်လကရေးသားလိုက်ပါတယ်ဒီနေရာမှာ TAC အကြောင်းအနေနဲ့ပြောကြလို့ပါတယ် TAC စစ်ကြည်နဲ့ငြိမ်းချမ်းစွာပူးပေါင်းဆောင်ရွက်ရေးစာချုပ်ကို1986ခုနှစ်ဖေဖော်ဝါရီလ24ရက်နေ့ကအာဆီယံရဲ့မူလ5နိုင်ငံဖြစ်တဲ့အင်ဒိုနီးရှားစင်ကာပူမလေးရှားထိုင်းနဲ့ဖိလစ်ပိုင်နိုင်ငံတွေကခေါင်းဆောင်တွေကနေရေးသားစာချုပ်ထုတ်ဆိုခဲ့တာဖြစ်ပါတယ်။ဒီစာချုပ်ပါအခြေခံမူ6ချက်ကတော့1စာချုပ်ဝင်နိုင်ငံတွေအနေနဲ့လွတ်လပ်ရေးအချုပ်အခြာအာဏာဒဏ်ယူညီမျှမှု၊နည်းမြေပိုင်ဆိုင်မှုအမျိုးသားလက္ခဏာတွေကိုအချင်းချင်းအပြန်အလှန်လေးစားဖို့2နိုင်ငံတစ်နိုင်ငံချင်းအနေနဲ့ပြည်ပဝင်ရောက်ဆွေးဖက်မှုဩဇာအရှိန်အဟောမပါဘဲနဲ့လွတ်လပ်စွာသဘောထားရည်တည်ခွင့်ရှိဖို့3နိုင်ငံချင်းချင်းပြည်တွင်းရေးဝင်ရောက်မဆွေးဖက်ဖို့4အငင်းပွားမှုအချင်းများမှုတွေကိုငင်းကျန်းတဲ့နည်းနဲ့ဆွေးနွေးဖြည့်ရှင်းဖို့5ချင်းချောက်မှုနဲ့အင်အားသုံးဖြည့်ရှင်းမှုတွေကိုဆွံ့လွှတ်ဖို့နဲ့6နိုင်ငံအချင်းချင်းထိထိရရပူးပေါင်းဆောင်ရွက်ဖို့ဖြစ်ပါတယ်။မူလစာချုပ်တည်ရှိခဲ့တာနှစ်ပေါင်း30ကျော်ကြာပြီးအမေရိကန်နဲ့ EU ဥရောပသမဂ္ဂနိုင်ငံတွေကဒီစာချုပ်ကိုသဘောတူလက်မှတ်ရေးထိုးလိုက်တာဟာဒေတာအတွင်းမှာထားတဲ့အမေရိကန်နိုင်ငံရဲ့မူဝါဒကိုတိုက်ရိုက်အကျိုးသက်ရောက်စေတယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။ဒါဆိုရင်အာဆီယံမှာအဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်တဲ့မြန်မာနိုင်ငံအပေါ်ဆက်ဆံရေးမှာကောမျက်နှာစာစစ်ဖြစ်လာနိုင်ပါသလားမြန်မာနိုင်ငံရဲ့နိုင်ငံရေးဟောရာများစီစဉ်ကနေထိုင်းနိုင်ငံမှာရှိကြတဲ့ The Nation သတင်းစာ Editor Mr. Garvey နဲ့စစ်ဘက်အရေးဘက်ဆက်ဆံရေးလေ့လာသူကိုဝင်းမင်းတို့ကိုဆက်သွယ်မေးမြန်းခဲ့ပါတယ် Mr. Garvey ကအမေရိကန်ပြည်အောင်စုကအာဆီယံရဲ့ချစ်ကြည်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးစာချုပ် TAC ကိုလက်မှတ်ရေးထိုးလိုက်တာဟာအတော်ကိုစိတ်ဝင်စားစရာပါလို့ဆိုပါတယ
် Wow Very interesting that America has now become a political facilitator. It came at the time that
ဒါဟာအတော်ကိုစိတ်ဝင်စားစရာကောင်းပါတယ်။ American က TAC စာချုပ်ကိုလက်မှတ်ရေးထိုးလိုက်တာဟာအာဆီယံနိုင်ငံတွေက American ပေါ်ပိုယုံကြည်စိတ်ချသွားစေသလိုတစ်ဖက်ကလည်းအာဆီယံဖွဲ့စည်းအနေနဲ့ပြောင်းလဲလာတဲ့အခြေအနေလည်းတိုက်ဆိုင်နေပါတယ်လို့ Mr. Garvey ကပြောသွားတာပါ။သူက American အနေနဲ့ဒီအခွင့်အရေးကနေအာဆီယံနဲ့ပိုချင်းကပ်လှုပ်ဆောင်ပြီးတရုတ်နိုင်ငံကရနေတဲ့ဒေသဆိုင်ရာအောင်မြင်မှုတွေကိုရယူသင့်တယ်လို့မြင်ပါတယ်။ဒီလိုဒေသဆိုင်ရာအဖွဲ့အစည်းတစ်ခုမှာစာချုပ်ဝင်အဖြစ်ပါဝင်လာတာဟာမြန်မာနိုင်ငံရင်းနဲ့ပတ်သက်လို့တရုတ်နိုင်ငံကဩဇာကြီးနေတာ၊အိန္ဒိယနိုင်ငံကလည်းတရုတ်နယ်ပြိုင်ခတ်မစိတ်နေပြီးတော့မြန်မာနဲ့ပူးပေါင်းနိုင်မှုကြိုးစားနေကြတဲ့ကိုအချက်ပေးလိုက်သလိုလည်းဖြစ်တယ်လို့မစ္စတာကာဗီကဆိုပါတယ်။အမေရိကန်နိုင်ငံရဲ့အာဆီယံပေါ်ချင့်ကပ်မှုဟာစာချုပ်ဝင်အဖြစ်မှလည်းရနေမှာမဟုတ်ပဲဒီနှစ်ကုန်ကစပြီးတော့အာဆီယံဆိုင်ရာဌာနေတန်အမတ်အဆင့်ထားရှိမဲ့ပထမဆုံးနိုင်ငံကြီးဖြစ်လာနိုင်မယ်လို့လည်းသူကပြောပါတယ်။ဒါအပြင်မြန်မာအရေးနဲ့ပတ်သက်လို့အာဆီယံအဖွဲ့အစည်းအခင်းကျင်းဟာအမေရိကန်အတွက်တရားဝင်ဝေဖန်ထောက်ပြနိုင်ဖို့ဘုံဆုရက်လို့ဖြစ်လာစရာလည်းရှိတယ်လို့လည်းသုံးသပ်ပါတယ်။ဒီလိုတိုက်ရိုက်အခင်းကျင်းမျိုးကိုကုလသမဂ္ဂမှာတော့မရရှိနိုင်ပါဘူးလို့မစ္စတာကာဗီကဆိုပါတယ်။ဒီလိုအမေရိကန်ကပြောင်းလဲလာတဲ့ဆက်ဆံရေးအခင်းကျင်းမျိုးကိုမြန်မာအစ်အစိုးရဘက်ကလည်းလက်မြင်တာကိုတွေးရတယ်လို့သူကပြောပါတယ်။
United Nations has been bypassed. I think the junta in Burma know exactly that. It's much better to do something for the UN.
ကုလသမဂ္ဂကိုတော့ခြံထားလိုက်ပြီလို့ထင်ပါတယ်။ဒီအခြေအနေကိုမြန်မာအစိုးရကလည်းအတိအကျမြင်ပြီးအသုံးချတယ်လို့ကျွန်တော်ထင်ပါတယ်။အမေရိကန်ဘော်တစ်ခုခုလှုပ်ပြရင်အမေရိကန်ကတန်ဖိုးထားခဲ့ရင်ရလာမယ့်နိုင်ငံရေးအမြတ်ကကုလသမဂ္ဂကိုလှုပ်ပြတာတဲ့ပို့ပြီးတော့အကျိုးရှိမယ်ဆိုတာကိုမြန်မာအစိုးရကောင်းဆောင်လေးသိထားပုံရပါတယ်။
So Burma was very clever in response to US by freeing Mr. John William Yato. Because if they do that for the UN, it would be...
မြန်မာစစ်ကောင်းဆောင်တွေကဒီနေရာမှာလင့်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာဖမ်းပြီးထောင်ချထားတဲ့ Mr. John William Yato ကိုပြန်လွှတ်ပေးတာဖြစ်ပါတယ်။ဒါမျိုးကုလသမဂ္ဂကိုလုပ်ပြရင်ဘယ်သူမှအလေးထားမှာမဟုတ်ပါဘူး။ အမေရိကန်နိုင်ငံက DAC စာချုပ်ကိုလက်မှတ်ရေးထိုးလိုက်တဲ့အတွက်မြန်မာပြည်တွင်းရဲ့ဝင်ရောက်ဆက်ဖက်မှုကအစကျူးကျော်တိုက်ခိုက်မှုအစုံအမေရိကန်နဲ့ပတ်သက်ပြီးတော့မြန်မာစစ်ကောင်းဆောင်တွေစိုးရိမ်နေတာတွေကိုလည်းပြေပြောက်သွားစေသလိုနိုင်ငံတကာလည်းမှာစစ်စိုးရရဲ့အချုပ်အခြာအာဏာကိုအတိမတ်ပြည့်ရလဲရောက်သွားပါတယ်။ဒါပေမဲ့ဒီခွင့်ရေးဟာမြန်မာနိုင်ငံဒီမိုကရေစီရေးအတွက်ဝေဖန်မှုနဲ့အတိုက်ခံတွေပေါ်အားပေးထောက်ခံမှုတွေကြတော့ရော့သွားမှာမဟုတ်ဘူးလို့မစ္စတာကာဗီကဆိုပါတယ
်။ But people have to understand that treaty of amity and cooperation is non-committal. It's not law.
ဒီနေရာမှာအများကနားလည်ဖို့လိုတာက TAC စာချုပ်ဟာဥပဒေအရအာဏာတည်ပြီးအပြန်အလှန်လိုက်နာရတဲ့စာချုပ်မျိုးမဟုတ်ပဲမလိုက်နာခြင်းလည်းဖြစ်တဲ့စာချုပ်ဖြစ်ပါတယ်။ဒါကြောင့်အမေရိကန်ဟာနိုင်ငံရဲ့ယက်တီချက်မပြတ်ဖဲမြန်မာစစ်အစိုးရဘက်မှဝေဖန်နေသလိုဆက်ပြီးတော့လည်းဝေဖန်ထောက်ပြနေမှာဖြစ်ပါတယ်။ထိုင်းနိုင်ငံခြေဆိုင်မြန်မာစစ်ရေးနိုင်ငံရေးလေလာသူကိုဝင်းမင်းကလည်းဒီစာချုပ်အပေါ်လက်မှတ်ရေးထိုးလိုက်ပေမဲ့မြန်မာနိုင်ငံပေါ်ထားတဲ့အမေရိကန်အစိုးရရဲ့ယက်တီချက်ဟာရုပ်ချီးတော့ပြောင်းသွားမဲ့သဘောမရှိဘူးလို့သုံးသပ်ပြပါတယ
်။အခုလက်ရှိအမေရိကန်အစိုးရဖြစ်နေတဲ့ကတော့ဒီ ASEAN နဲ့မဟုတ်ဘူးပေါ့နော်။သူကကျားဒေတာတွေမှာရှိတဲ့ Australian နိုင်ငံတွေနဲ့လည်းသူပေါင်းဆောင်ရွက်မှုကန engagement ကိုသူကပို့လို့လာတာ။ဟိုအဲ့ဒီခါကျတော့ ASEAN နဲ့အခုလိုမျိုးလှုပ်လာတာကကျွန်တော်ထင်တယ်ဒီအစိုးရတကယ်ဒီ policy တွေအောက်မှာတော့တိတ်ချွေးကြတာတော့မဟုတ်ဘူး။ဒီ ASEAN တစ်ခုလုံးအနေနဲ့သူကပို့ရှေ့ဖြစ်မှာပို့ပြီးတော့ဒီဝါရီယာသူပေါင်းဆောင်ရွက်မှုတွေပို့ပြရလာမယ်။နိုင်ငံရေးရလည်းဆက်သွယ်မှုတွေပို့များလာမယ်ဆိုတော့ဖြစ်ရတဲ့သဘောပဲ။ဒါပေမဲ့ဒီမှာနိုင်ငံနဲ့ပတ်သက်လို့ရှိရင်တော့ American နိုင်ငံရဲ့ခုနကဝေဖန်မှုတွေอ่ะပေါ့เนาะကျွန်တော်တင်တယ်မြန်မာဆွေဘက်ကသိတာတဲ့လည်းလျောမှုတွေ short pay မှုတွေပေါ့เนาะဒီမြန်မာနိုင်ငံဒီမိုကရေစီပြောင်းရေးနဲ့ပတ်သက်ပြီးတော့မလုပ်လာဘူးဆိုလို့ရှိရင်တော့ American ဘက်ကတော့ကျွန်တော်တင်တယ်ဆက်ပြီးတော့ဝေဖန်ဆက်ညှိမှုတွေသူကလုပ်သွားမယ်တဘောရှိတယ်။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံအပေါ်မှာဒီ ASEAN ကိုယ်တိုင်ကလည်းပေါ့เนาะဒီ ASEAN တစ်ခုလုံးရဲ့ကျိုးစီးပွားကိုထိခိုက်တဲ့အတွက်ဒီဝေဖန်မှုတွေကရှိလာတာ哦
။ ASEAN ဖွဲ့ရဲ့မူလသဘောတူစာချုပ်ဖြစ်တဲ့အခြေခံစစ်ကြေးနဲ့ပူးပေါင်းဆောင်ရွက်ရေးစာချုပ်TAC ဆိုတဲ့ဝေါ်ဟာရနဲ့ဆက်ဆက်ပြီးမြမနိုင်ငံရေးအကြောင်းလေးလာသုံးသပ်ချက်တွေကိုနောက်အပတ်တွေမှာအလင်းအသင်းလို့ဆက်ပြီးတော့တင်ပြပါရစေခင်ဗျာ